ယူဂိုစလာဗီးယားနိုင်ငံမှာပြိုကွဲခင်1990ပြည့်လွန်နှစ်တွေအတွင်းလက်နက်ကန်ပြစ်ကတ်တွေမှာဆေးရဆွေးမှုတွေကျူးလွန်ခဲ့မှုတွေအတွက်ဘော့စနီးယားစပ်တပ်ဖွဲ့ခေါင်းဆောင်ဟောင်းရက်ကိုမလာရစ်ကိုနယ်သာလန်နိုင်ငံသားဟိတ်မျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရဆွေးခုံရုံးကဒီကနေ့ပဲတသက်တကျွန်းစီရင်ချက်ချလိုက်ပါတယ်။ပြည်ပရေးယူရာတွေတောက်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနှင်ထုတ်တာတွေအရက်သားတွေပေါ်ဥပဒေမဲ့တက်ခတ်မှုတွေပါဝင်စွဲချက်ပေါင်း17ခုနဲ့10ခုအတွက်ပြည်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါ။လူမျိုးလုံးတပ်ဖြတ်မှုတောက်တင်ရှင်းလင်းမှုတွေလို့လူသားတွေပေါ်ကျူးလွန်တဲ့အကြီးအကျယ်ဆုံးရာဇဝတ်မှုတွေထဲမှာအပါအဝင်ဖြစ်ခဲ့ကြောင်းလဲစီရင်ချက်ကိုဖတ်ကြားချိန်မှာတရားသူကြီးအယ်ဖွန်အိုရီကပြောဆိုလိုက်ပါတယ်။စစ်ကောင်းဆောင်မလာရီရှာဆာဘရီနီကာမျိုးကဘော့စနီးယားမွတ်စတင်တွေကိုရှင်းလင်းဖြစ်စီဖို့ရည်ရွယ်ခဲ့ကြောင်းနဲ့စာရီဘုံမျိုးမှာလည်းဘုံကျဲတက်ခတ်မှုတွေလက်ပြသနသမားရဲ့ပြစ်ခတ်တပြက်မှုတွေနဲ့ထိုင်းလန်ကြောက်ရွံ့အောင်အရက်သားတွေတည်ဆောင်းအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလဲခုံရုံးကဆုံးဖြတ်ခဲ့တာပါ။ဘော့စနီးယားဆပ်လူမျိုးတွေသာရှိမဲ့သမရနိုင်ငံတော်ထူထောင်မှုရည်ရွယ်ကြိုးပမ်းလိုတဲ့သဘောထားတွေကိုလည်းတရားရုံးကထောက်ပြခဲ့ပါတယ်။တက္ကသိုလ်95နှစ်ရှိနေပြီဖြစ်တဲ့မလာရီကိုဒီကနေ့တရားခွင်ကိုရောက်လာပြီမလဲစီရင်ချက်ချမှတ်အချိန်မှာပဲသတ်စင်ကန်းသွားဖို့ခွင့်တောင်းခဲ့တာကြောင့်တရားသူကြီးက5မိနစ်အချိန်ပေးခဲ့ပေမဲ့45မိနစ်အထိကြာမြင့်ခဲ့တာပါတရားခွင်ပြန်ဆရတဲ့အချိန်မှာလဲအကျိုးဆောင်ရှင်တွေကသူ့အမှုတွေဟာစိုးရင်ရလာအောင်တိုးတိုးနေကြအောင်ပြောဆိုပြီးစီရင်ချက်ကိုစမဖတ်ဖို့ဒါမှမဟုတ်ဆုံးဖြတ်ချက်ကိုကြော်ဖတ်ဖို့လဲတောင်းဆိုခဲ့ပါတယ်ဒါမှမဟုတ်တရားသူကြီးကတော့အစီအစဉ်တိုင်းဆောင်ရွက်မယ့်အကြောင်းပြောဆိုခဲ့ရတာကဒေါသပေါက်ကွဲခဲ့တဲ့မလာရီကိုတရားခွင်ကနေခေါ်ထုတ်သွားဖို့လဲတရားသူကြီးကအမိန်ပေးခဲ့ရပါတယ်